မအစိုးရတပ်ကအပီပီဆိုင်ရာစစ်ပညာရေးရာတွေတင်ကြားရေးနဲ့လက်ကျင်ရေးအတွက်2008ကပြဋ္ဌာန်းထားတဲ့ကလေးစစ်သားတပ်မြင့်ရေးဥပဒေ Child Soldier Prevention Act ကိုမြန်မာပြည်မှာအသုံးမပြုတော့ဘူးလို့ September 28ရက်နေ့ကအမေရိကန်သမ္မတဥပမာကကြေညာပါတယ်ဒါဟာမြန်မာပြည်မှာကလေးစစ်သားကိုအမေရိကန်အစိုးရကလစ်လူရှုတာဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်အော်တိုဘာခွန်ရဲနေကဒဏ်ခတ်မှုရုပ်သိမ်းတဲ့အခါမှာမိုးရစ်ဆေးဝါးမပါတယ်လို့စစ်တပ်ကချွင်းချက်ပေးတယ်လို့မြင်ကြပါတယ်။အသက်16နှစ်မပြည့်တဲ့ကလေးတွေကိုတပ်သားအဖြစ်လက်ခံထားတဲ့လောက်ရက်ကိုထိထိရောက်ရောက်အေးအေးယူဖို့12ဦးကော်မတီကိုတပ္ပရဦးထင်ကျော်ကလွန်ခဲ့တဲ့မေလ17ရက်နေ့ကဖွဲ့စည်းပါတယ်။ဒါပေမဲ့ဒီကော်မတီမဖွဲ့မီကတည်းကကလေးစစ်သားကိစ္စမှာနာမည်ကောင်းရရှိဖို့စစ်တပ်ကကြိုးပမ်းလာပုံရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာကလေးစစ်သား900ကျော်ထွက်ခွင့်ပြုပြီးကလေးစစ်သားစုဆောင်မှုနဲ့အေးအေးယူခံရတဲ့စစ်မှုထမ်းတွေရှိတာကိုမတ်လမှာမြဝတီသတင်းဌာနကကြေညာပါတယ်။ငါးနှစ်အတွင်းကလေး800ကျော်တက်ကထွက်ခွင့်ပြီးပါတယ်
။လန်နက်ကင်တပ်ဖွဲ့အသီးသီးကလေးစစ်သားစုဆောင်မှုကိုလန်ဒန်အခြေစိုက် Child Soldiers International အဖွဲ့က A Law Unto Themselves ဆိုတဲ့အစီရင်ခံစာမကြာမီကထုတ်ပြန်ထားပါတယ်။လနဲ့ကံပြိပခါမှာပါဝင်တဲ့တပ်ဖွဲ့90လောက်ဟာကလေးစစ်သားကိုအသုံးပြုကြတယ်လို့ဆိုပါတယ်။အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကလနဲ့ကံအုပ်စုတွေဟာကလေးစစ်သားအသုံးများပြီးအာရှမှာမြန်မာနဲ့ဖိလစ်ပိုင်ဟာကလေးစစ်သားအများဆုံးသုံးတယ်လို့သိရပါတယ်။ KIA ကချင်လူမျိုးရေးတပ်ဖွဲ့ကညင်းဆိုပေမဲ့ KIA ကြီးဆိုးတဲ့အရက်မှာတအိမ်တယောက်လုံးနဲ့စစ်သားစုဆောင်တာမို့ကလေးတွေစစ်ထဲရောက်ကုန်တယ်လို့ဆိုပါတယ်။ KNLA ကရင်လူမျိုးရေးတပ်ဖွဲ့နဲ့ဝတ်တပ်ဖွဲ့ဟာလေကလေးစစ်သားတွေကိုအသုံးပြုကြကြောင်းသိရပါတယ
်။လွန်ခဲ့တဲ့နှစ်ကကုလသမဂ္ဂကလေးများရန်ပုံငွေ UNICEF အဖွဲ့ဟာပန်းဆန်းကိုတွားရောက်ပြီးဝတ်ပြည်နယ်သွေးစင်းညီရွေးအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။အစိုးရတပ်အပါအဝင်ကလေးစစ်သား၃နဲ့တပ်ဖွဲ့၈ဖွဲ့ထဲမှာဝတ်ပါတာကိုလည်းဝါကလက်ခံပါတယ်။ကလေးတွေကိုတာဝန်ယူမဲ့သူမရှိလို့တတ်သေးသွင်းရလားလို့ဝတ်ဘက်ကဆိုပါတယ်။ကူညီတဲ့အနေနဲ့တက်ကဆောင်လျှောက်တိုင်းကလေးစစ်သားဖြစ်လာရတာလို့ဆိုပါတယ်စစ်တိုက်တဲ့အဖွဲ့တွေမှာကလေးစစ်သားအနည်းနဲ့အများရှိတတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာပုံကန်ထကြွတဲ့တပုံအဖွဲ့၃ဘွဲ့မှာကလေးစစ်သား1000ကျော်ရှိနိုင်ပြီးတိရိလင်ကပြည်တွင်းစစ်မှာကလေးစစ်သား6000အထိရှိခဲ့ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်မှာလည်းကလေးစစ်သားသိန်းနဲ့ချီပြီးပါဝင်ခဲ့ကြပါတယ်
ဘဝရှင်တန်ဖို့အတွက်ကလေးဘဝမှာတတ်သေးရောက်သွားပြီးစစ်သားဖြစ်လာသူတွေရှိပါတယ်။မိဘမဲ့ကလေးကိုမွေးမြူပြီးစစ်သားလုပ်ခိုင်းတာဖြစ်ပါတယ်။စစ်သားမွေးမြူရေးစခန်းကိုရဲညွန့်လို့အမည်ပေးထားတာမို့လူငယ်အသင်းလိုလိုထင်ယောင်ထင်မှားဖြစ်နိုင်ပါတယ်။၅နှစ်သားက15နှစ်သားအထိရဲညွန့်ကြောင်းမှမွေးပြီး16နှစ်သားအရွယ်မှာစစ်သားအဖြစ်စုဆောင်းခံရပါတယ်။မားဆာလာခင်မှာရဲညွန့်ကြောင်းခစ်စားပါတယ်။ဝတ်တဖွဲ့မှာလည်းရဲညွန့်ပုံစံအတိုင်းစစ်သားမွေးမြူရေးလှုပ်ထားတာဖြစ်ပုံရပါတယ်ကလေးစစ်သားဟာလုံးဝအမိတ်နာခံတဲ့အတွက်လူကြီးစစ်သားထက်ပိုပြီးခိုင်းကောင်းတယ်လို့သတ်မှတ်ကြပါတယ်ကလေးကိုနှီးမျိုးစုံနဲ့စီယုံတင်သွင်းပြီးစစ်တိုက်ခိုင်းသူဟာလူကြီးဖြစ်တဲ့အတွက်ကလေးစစ်သားပပျောက်ရေးဟာလူကြီးရဲ့တာဝန်ဖြစ်တယ်လို့ဆိုပါတယ
်ကလေးကိုတတ်သေးသွင်းပြီးစစ်တိုက်ခိုင်းတာဟာပြည်တွင်းပြည်ပဥပဒေကိုချိုးဖောက်တာဖြစ်လို့ရာဇဝတ်မှုကျူးလွန်တာနဲ့အတူတူပါပဲမြမကာကွယ်ရေးအဥပဒေကုလသမဂ္ဂကလေးအခွင့်အရေးဥပဒေအရအသက်16နှစ်မပြည့်ရင်စစ်မှုထမ်းခွင့်မရပါဘူး1959ပြည်သူ့စစ်အဥပဒေနဲ့2010ပြည်သူ့စစ်မှုထမ်းဥပဒေမှာလည်းအသက်16နှစ်ပြည့်သူကစစ်မှုထမ်းဖို့စင့်ခေါ်ခွင့်ရှိတယ်လို့ဆိုပါတယ်အစိုးရတပ်ထဲမှာကလေးစစ်သားရှိနေတာဟာမှားယွင်းစုဆောင်းမှုကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးဘုံမူကြီးတင်အောင်ထွန်းအောက်တိုဘာလ3ရက်နေ့မှာစင်ကြေပေးသွားပါတယ်လုံးရတဲ့အဂုလာတီစစ်ဘူ80ကျော်နဲ့စစ်သား400ကျော်ကိုကလေးစစ်သားစုဆောင်းမှုနဲ့စစ်တပ်ကအရေးယူခဲ့တယ်လို့ဆိုပါတယ်မြန်မာပြည်မှာကြောင်းမနေနိုင်တဲ့ကလေးလူငယ်တွေတန်းချီပြရှိနေတာမို့ရရအလုပ်ဝင်လုပ်ကြတဲ့ကလေးတွေအများကြီးရှိပါတယ်လက်နက်ကင်ပြည်ပကဖြစ်ပွားရာဒေသမှာလက်နက်ကင်အဖွဲ့အစည်းတွေဟာအများအားစစ်သားစုဆောင်းနေရပါတယ်စစ်တိုက်ခြင်းနဲ့လူငယ်ဥယျာဉ်နေပါလာလီလီကလေးစစ်သားကိုအသုံးများလီလီဖြစ်ပုံရပါတယ်ဒါကြောင့်ငင်းညာရေးရမှာပဲကလေးစစ်သားဥယျာဉ်နေပါလာပွဲရှိပါတယ်ခင်ဗျာ